ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်လမ်းမှာတော့ဒီကနေ့ကအခြေအနေဆက်လက်ပြီးတည်ငြိမ်လာနေပါတယ်။ရင်းသွားလာတွေကပုံမှန်ရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတော့တိုက်ပွဲကပြင်းထန်ခဲ့တာကြောင့်ကွက်ခိုင်မြို့ပေါ်ကိုတိတ်ဆောင်လာသူတွေဟာသူတို့ရဲ့နေရည်ရင်းတွေကိုစတင်ပြီးတော့ပြန်နေကြပြီဖြစ်ပါတယ်။အကြောင်းစ ပြည်ထောင်စုလမ်းမှာကားသွားလာတွေဟာဒီလ၄ရက်နေ့ကစတင်ပြီးပုံမှန်ပြန်ဖြစ်လာနေတာပါဒီကနေ့လမ်းခီးအခြေအနေကိုတော့ကောက်ခိုင်မြို့နယ်အုတ်ချွေမှုဦးကျော်လွင်ကအခုလိုပြောပါတယ်။ကောင်းပါနေဗျ။အခုဟာကအစင်းကားတွေတက်ကားတွေရောမနေ့အောင်စင်တွေရောနေ့ရက်တော့အကုန်စင်ကြီးတွေနဲ့သွားနေပါလေ။
ပြီးကြတဲ့ရပိုင်းကတိုက်ပွဲဖြစ်တာနဲ့လမ်းပိတ်ဆို့တာတွေဟာကုတ်ခိုင်မျိုးနီစုခင်းသာဘက်မှာအများဆုံးဖြစ်ပွားခဲ့တာပါ။ဒီရပိုင်းတွေအတွင်းမှာတိုက်ပွဲတွေညီသက်နေခဲ့တာကြောင့်ကုတ်ခိုင်မျိုးဘော်ကိုတိတ်ဆောင်လာသူတွေလည်းနေရက်ကိုစတင်ပြန်နေပြီဖြစ်ကြောင်းဦးကျော်လွင်ကဆက်ပြောပါတယ်။
အခုလက်ရှိကတော့ကျွန်တော်တို့ဟွာပေါ့ဟိုတော်တော်များများတော့စတင်နေရပါပြီဗျ။ဒီနေ့ ရလောက်ပဲသူတို့လက်မနှက်ဖာလောက်ကိုပြန်မယ်လို့ပြောပါတယ်ဗျာ
ကုတ်ไข่မျိုးကပြမဲဆိုနှလုံးသားလူမှုကူညီရေးအသင်းကဒီနေ့ညနေခင်းအထိနေရက်ပြန်တွေကိုပို့ဆောင်ပေးနေကြောင်းအဖွဲ့ရဲ့တာဝန်ရှိသူတဦးကပြောပါတယ
်ဒီနေ့တော့စစ်သေးချောင်းနှစ်ဖွဲ့ပြန်တယ်ဗျ3ရက်4ရက်လောက်ပြန်တယ်ဗျဘယ်ဟာတွေကလဲဆိုရင်ကုန်းစာပါမယ်ဟွေအစ်ရပါမယ်နောက်ကြဟိုနောင်ပါမယ်မန်ထန်လည်းပါတယ်ဒီရက်ကြောင့်လည်းငါတော့ပြန်မယ်ပေါ့ကျွန်တော်ကပို့နေတယ်ပို့နေတော့ပြီးပြီ
ဒီလ3ရက်နေ့ကတော့ကုတ်ไข่မျိုးပေါ်ကစခန်း6ခုလောက်မှာစစ်ရှောင်ပြည်သူ1600လောက်ရှိနေကြတာဖြစ်ပါတယ်။လာရှိုးနဲ့တိန်ဒီမျိုးပေါ်ကိုတင်းရှောင်လာသူတွေကတော့အရင်ရက်တွေကလေးကသူတို့ဒေသမှာတိုက်ပွဲတွေညင်သက်သွားတာကြောင့်ပြန်သွားကြပြီဖြစ်ကြောင်းဒေသခံပရိတ်တဆောင်ရွက်သူတွေကပြောပါတယ်။ဒီကနေ့တိုက်ပွဲအခြေအနေကို TNL ကတအံပလောင်တပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့တိုက်ပွဲဖြစ်ပွားတာမရှိကြောင်းပြောဆိုပြီးတမ်ဘရော့ဘက်ကတော့ဆက်သွယ်လို့မရခဲ့ပါဘူး။